ကိုဗစ် -19 ကပ်ရောဂါကာလအတွင်းသတ်မှတ်ထားတဲ့ကန့်သတ်ချက်တွေကိုချိုးဖောက်မှုဆွဆွဲချက်တွေနဲ့အရေးယူခံရတဲ့အမှုပေါင်းထောင်ချီရှိနေတဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေစိုးရိမ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကပ်ရောဂါကာလ၄လလောက်အတွင်းမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှား905ခါကိုဥပဒေပုံမှားတရှိရှိညမထွက်ရအမိန်နဲ့ကူးစက်ယောဂကာကွယ်နိုင်ငံရေးဥပဒေချိုးဖောက်မှုတွေနဲ့ဆွဲဆိုထားတဲ့အမှုပေါင်း9000ကျော်ရှိနေကြောင်းလူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါရတယ်။အဲ့ဒီအထက်က2000ကျော်ကတော့ကူးစက်ယောဂကာကွယ်နိုင်ငံရေးဥပဒေချိုးဖောက်မှုနဲ့အရေးယူခံထားရပြီးကပ်ယောဂကာလအခက်အခဲတွေကြောင့်ဆန္ဒပြခဲ့ကြတဲ့အလို့သမားတွေအများအပြားပါဝင်နေတယ်လို့လည်းလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါရတယ်။
တရားစွဲခံရတဲ့အကြောင်းရင်းတွေကဒီအလုသမားတွေဆန္ဒထုတ်ပေါ်တဲ့ဟာတွေလည်းကိုဗစ်ဥည်နဲ့အရေးကြီးရှိတယ်။ဥပမာလူကြီးလူဝယ်လုပ်တဲ့ဟာမင်္ဂလာဆောင်တို့ဘာသာရေးဆူတောင်းတို့အကျဉ်းတို့အဲ့လိုမျိုးတွေပါတော့နော်။ပြီးရင်ဒီအဲ့ဒီကအပြန်အလှန်ချင်းချောက်ပြောဆိုတာတွေပြီးရင်တာမန်လူကြီးလူဝယ်လုပ်တဲ့ဟာပြောလို့ရှိရတဲ့ quarantine ဝင်မှုမြင်တာရှိတယ်။အဲ့လိုမျိုးတွေဖြစ်ပြီးရင်တော့ဘာသာရေးဝေဖန်မှုတွေလည်းရှိတယ်ပေါ့နော်။ပြီးရင်နောက်တစ်ခုကတော့ไคพุ่นเยียงเยชะยางนี่คือยาซวยคันน่ะอยู่สิเนี่ยตลอดมาได้ทุกปုံเปลี่ยนเนี่ยทุกพวกพี่ก็เนี่ยยาทุกๆคันเนี่ยจองยาได้นะทุกหว่าเนี่ยก็ดีอุบิจองยาก็ส่งเยอะตินน่ะแหละตอนเลยไปปิ๊บปุ๊บจิตตันไม่มาอ่ะวะไอ้นี่หาวะอธิเนี่ยเราบักทอดปัดกันอ่ะมันเนี่ยก็ดีปิ๊บปุ๊บเนี่ยจิตตันไม่มาอีกทีสาริอันตรายตรงอ่ะวะเราอุบิตะคูอยู่อ่ะเว้ยทีนี้ดิเยี่ยงส่งมาแล้วเว้ยไอ้อะก็อเนียนบาจี้อ่ะเลยสรแล้วปิ๊บปุ๊บจิตตันညမညပေါ့နော်အဲ့ဒီသာကအနေအရေးကြီးတယ်ပေါ့နော်အခုဒီကိစ္စတွေမှာတချို့တွေကဘာမှမဟုတ်ဘူးနဲ့ထောင်းလဲတစ်နှစ်တို့ထောင်းလဲနှစ်နှစ်တို့အထိချခံနေရတာတွေကျွန်တော်ကတွေ့ရတာပေါ့
ကက်ယောဂကာလအရေးယူခံရသူတွေထဲမှာကလေးတွေနေရပြန်လာကြတဲ့ရွှေပြောင်းအလုသမားတွေပါဝင်ကြောင်းလဲလူအခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်တရားလွှတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကတော့ကက်ယောဂကာလအရေးယူခံရသူတွေအရေးအစိုးရတာဝန်ရှိသူတွေကအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့တိုက်တွန်းပါတယ်
။ပေါ်ပေါက်နေတဲ့လူအခွင့်အရေးကိစ္စတွေကိုကိုဗစ်ကိုအကြောင်းပြုပြီးတော့ဆုံးရှုံးနင်းနာခံနေရမယ်ဆိုရင်လည်းမသင့်လျော်ဘူး။ကိုဗစ်ကာလစီမံချက်ကိုအကြောင်းပြုပြီးတော့တော့ဥပဒေကြောင်းနဲ့မညီညွတ်တဲ့အရေးယူဆောင်ရွက်မှုတွေလည်းရှိနေတယ်။ဘာဖြစ်လို့လဲကိုဗစ်ဆိုပြီးတော့လုပ်နေတယ်။ကိုဗစ်စီမံချက်နဲ့မကိုက်ညီတဲ့ကိစ္စတွေလည်းတချို့ကျွန်တော်တို့တွေ့နေရတယ်။အဲ့ဒါကိုအပေါ်ပိုင်းကပုဂ္ဂိုလ်များအနေနဲ့ပေါ့နော်တာဝန်ရှိတဲ့အကြီးအကဲများအနေနဲ့ဒါကိုတက်မအောင်တော့လမ်းညွှန်တင်တယ်လို့ပဲကျွန်တော်ကပြောချင်ပါတယ
်။ကက်ယောဂကာလအစည်းအကံချိုးဖောက်မှုတွေနဲ့လူအများအပြားကိုတရားစွဲဆိုအရေးယူနေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့နိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ကလည်းမေလတည်းမှာတော့တိုက်တွန်းခဲ့ပူပါတယ်။ညမထွက်ရအမိန့်အပါအဝင်ကက်ယောဂကာလသွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုမလိုက်နာတာစောင့်ကြည့်စစ်ဆေးခံဖို့ပြက်ကွက်တာတွေလိုယောဂထိန်ချုပ်ရေးစည်းကမ်းတွေကိုချိုးဖောက်မှုရဲ့သူတွေကိုအရေးယူထောင်ချတာဟာလူလူကျမ်းမာရေးအတွက်အနှောက်လက္ခဏာဆောင်တဲ့ရလတ်တွေသာထွက်ပေါ်လာနိုင်တယ်လို့လည်းသတိပေးထားပါရဲ့ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။